န်ဒီအစိုးရအုပ်ချုပ်လာတဲ့နှစ်နှစ်ကြာကြာကာလအတွင်းတိုင်းပြည်စည်းဝါးရေးဟာမျှော်လင့်ထားသလောက်တိုးတက်မလာတဲ့အပေါ်အားမလို့အားမရပြောဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံခြားတဲ့ရဲ့ရင်းနှီးမြှုပ်နှံမှု FDI နေခမန်းထားသလောက်ရောက်မလာတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းပြည်ရင်းရောပြပမှာပါထွက်ပေါ်နေတာပါအစိုးရအနေနဲ့ရခိုင်ပြည်ပခအပါအဝင်ပြည်တွင်းနိုင်ငံရေးအရှုပ်ထွေးတွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုတွေထင်ထားသလောက်ရောက်မလာသလိုစီးပွားရေးစီမံကိန်းတွေဟာလည်းအဲ့ဒီအကြောင်းချက်တွေကြောင့်မျောလင့်ထားသလောက်ခရီးမပေါက်ဖဲဖြစ်နေတယ်လို့လက်ရှိ NLD အစိုးရကိုထောက်ခံသူတွေဘက်ကပြောဆိုမှုတွေလည်းရှိပါတယ်စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကတော့လက်ရှိမှာအစိုးရကဘယ်ကဏ္ဍတွေကိုအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာကိုအခုလိုစပြောပြပါတယ
်စီးပွားရေးကပြောမယ်ဆိုလို့ရှိရင်တော့ပထမတစ်ချက်ကလက်ရှိအစိုးရရဲ့အာရုံစုစိုက်လုပ်နေတာကမက်ခရိုစီးပွားရေးတည်ငြိမ်မှုပေါ့နော်ဒါမက်ခရိုစီးပွားရေးတည်ငြိမ်မှုလို့ပြောတဲ့အခါမှာဗာရီအဓိကကျလာတဲ့ချိုးလုံးရဲ့နောက်တစ်ခါကျွန်တော်တို့ဒီငွေဖောင်းပွားမှုလုံးပေါ့နော် inflation rate ရဲ့ငွေဖောင်းပွားမှုလုံးရဲ့နောက်အခါကျွန်တော်တို့ exchange rate လို့ပြောတဲ့ဒီလေလေမုန်းကားတွေဟာလာပြောလာတယ်ပေါ့နော်ဆိုတဲ့အခါကျတော့နံပါတ်၁ကမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒါတွေကိုဆောင်ကျထိန်းချောင်းမှု monitor လုပ်ဖို့ဆိုတဲ့ institution ကဘိုးဘာမှမရှိဘူး။ဒါပေမဲ့ဘိုးဘာကဒီ2018နှစ်စာမိုင်းမှာအဲ့ဒါတွေကိုလုပ်မယ်လို့သူကြေညာထားခဲ့တယ်။အဲ့တော့စတော့လည်းလုပ်နေပြီလို့ကျွန်တော်ယူဆတယ်။ဒါပေမဲ့အဲ့ဒီလို institution တွေကတည်ထောင်မှုဆိုတာကချောင်းဆောင်လိုတယ်၊ပညာလိုတယ်၊ညပိုင်းဆိုင်ရာလိုတယ်။အဲ့ဒါတွေကစစ်ကဲနိုင်ငံထူထောင်လို့ရတဲ့ကိစ္စမျိုး။ဒါပေမဲ့စနေတဲ့လမ်းကြောင်းပေါ်တော့ရောက်နေပြီလို့ထင်တယ်။ဒါကအရင်ဆုံးကမရှိခဲ့တဲ့ကိစ္စကိုဆက်ခံရတာ။နောက်တစ်ခါဒုတိယကကျွန်တော်တို့ကဒီမက်ခိုစီးပွားရေးတည်ငြိမ်မှုကိုတော့တွားပြီဆိုတဲ့ခါကြတော့တတ်မှတ်တဲ့ငွေပေါင်းပေါင်းမှုလုံးတာတစ်ခုကိုကြောက်ဖို့အတွက်သူကလက်ပတ်ငွေတွေပြန်ရုပ်သိမ်းလိုက်ရတာရှိတယ်။ဒါကြောင့်မို့ငွေချက်သွားတဲ့ပုံရစီးပွားရေးလောကမှာဖြစ်တာ။ငွေချက်သွားတဲ့အတွက်ကြောင့်အရောင်းဝယ်တွေဟာအရင်လိုတော့မထွက်တော့ဘူးပေါ့။အဲ့တော့ဒီကြိုင်ထဲမှာပဲငွေပေါင်းပေါင်းမှုလုံးကိုမထိန်းနိုင်ဘူးဆိုလို့ရှိရင်အတူတူကိုလည်းမချနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကကဘာတဲ့တိုင်တိုင်နိုင်မှုကိုသွားဖို့ခက်တယ်။အဲ့တော့ရေးချေအားဖြင့်ဆိုလို့ရှိရင်အဲ့ဒါတွေကိုချဖို့ကြိုးစားတဲ့အတွက်ကြောင့်မို့လို့ဝေးတွေကိုပြန်ရုပ်ရတဲ့အတွက်ကြောင့်မို့ဖြစ်တာပေါ့နော်
မြန်မာနိုင်ငံလိုအာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရပြီးအဖက်ဖက်ကချွတ်ချုံကြနေတဲ့တိုင်းပြည်မျိုးအတွက်စီးပွားရေးမူဝါဒတွေဟာအမတန်အရေးကြီးကြောင်းလဲဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပါတယ
်ဒါပေမဲ့ဒါနဲ့ပိုပြီးအရေးကြီးတာကစီးပွားရေးဆိုင်ရာမူဝါဒဘိုင်းပေါ့နော်အမှုအတိုင်းပိုင်းနေမှာအာဏာချက်တွေရှိနေတယ်ဆိုတာကဘယ်ရည်မှာပြလဲဆိုရင်ဥပမာအဖြစ်စက်မှုဝန်ကြီးဌာနကSME အခုကိုတိတ်ခေါင်ချင်းနေဆိုတဲ့မူဝါဒမျိုးပေါ့အမှန်တော့အဲ့ဒါမူဝါဒကိုမဟုတ်ဘူးပေါ့ဒါအပန္နလွယ်လွန်းနေတော့အဲ့တော့စီးပွားရေးနဲ့ဆက်သက်ပြီးစင်မာမှာကဘာလဲဆိုလို့ရှိရင်ဥပမာအဖြစ်ခင်ဗျားဒီနော်တစ်ခုလုံးရဲ့တိုက်ကြီးရဲ့စီးပွားရေးဆိုတာငွေဝင်ငွေထွက်ပေါ့နော်အိမ်တော်စုတစ်စုလို့ပဲကျွန်တော်တို့ကထပ်တာများနေတယ်ဝင်တာနည်းနေတယ် exporter မရှိဘူး importer များနေတယ်အဲ့ဒီ import ဘုတ်တင်ကနေပစ္စည်းတွေအဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့ဆက်မှုလုပ်ငန်းတွေအရင်ဆုံးတောင်းပေးပြီးလုပ်မယ်ဆိုတဲ့မူဝါဒမျိုးကျွန်တော်ဖြစ်သိချင်တယ်။ဘယ်ပစ္စည်းတွေကကျွန်တော်တို့ရဲ့ budget ကျွန်တော်တို့ရဲ့ထွက်ငွေကိုညှားနေစေတာလဲ
။အဖက်ဖက်ကတိုးတက်ဖွံ့ဖြိုးဖို့လှုပ်ဆောင်မှုဟာအရေးကြီးပေမဲ့ twin ကုန်များပြီး export ပြပပုတ်ကုန်အားနည်းတဲ့မြန်မာနိုင်ငံအတွက်အဲ့ဒီပြပပုတ်ကုန်တိုးတက်လာအောင်လှုပ်ဆောင်တဲ့အချက်တွေကိုလည်းဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါတယ
်။ဒီကကျွန်တော်တို့ရဲ့ဈေးကွက်ကိုကျွန်တော်တို့ဒီဥရောပချက်မယ်လို့ဥရောပလိုချင်တဲ့စံချိန်စံနှုန်းတွေနဲ့မီးတဲ့ affordable ထုံးလို့ကြီးဖြစ်လာအောင်ကျွန်တော်တို့ကလုပ်ပေးဖို့လိုအပ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ quote agriculture practice ကြီးထုံးလို့ကြီးကောင်းနေတဲ့ဒီတမျိုးတွေကိုတရွာဖြစ်အောင်လုပ်ရမယ်ဆိုတဲ့ဘူဝါဒအင်မတန်လွယ်လွန်းတယ်။ဘူဝါဒစဉ်းစားဖို့ကိုမဟုတ်ဘူး။ဆိုလိုတာကဘူဝါဒစဉ်းစားတာကထုံးလို့ကြီးနဲ့ဆက်ဆက်နေဖို့လိုတယ်။ဒီတိုင်းနဲ့မှာပဲဥပမာအဖြစ်ကြီးလက်ခုပြောတဲ့ဘူဝါဒဆိုရင်ကောပြီးငါခုနကပြောတဲ့ production line ကြီးတစ်ခုလုံးလည်းပေါ့ထုတ်လုပ်မှု line ကြီးတစ်ခုလုံးကိုအထောက်ပံ့ပြုတဲ့ကြီးလက်ဒေသတွေမှာနန်းကိုစဖောက်လိုက်တာကပို့ပြီးတော့စီးပွားရေးသဘောနဲ့ပို့ဆောင်တဲ့ရင်းနှီးမြှုပ်နှံမှုသဘောနဲ့ပို့ပြီးတက်ရောက်မှုရှိတယ်။ budget ဆင်းရဖို့နေမှာလည်းပေါ့။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တောင်းဆိုတဲ့နေရာအမတ်တရတောင်းဆိုအားကောင်းတဲ့အမတ်နေရာမှာပဲလမ်းတော့ဖောက်ပြီးမယ်။အဲ့ဒီကထုတ်လုပ်မှုနဲ့ကျွန်တော်ကမဆက်ဆက်နိုင်ဘူး။ပတ်စံတော့၃နိုင်တိတ်တရာချင်းတူတာပဲ။ပြန်ပြီးသိတရားကရင်းနှီးလိုက်တာပြန်ပေါ်နိုင်တဲ့ပတ်စံရနိုင်တဲ့ပတ်စံမှကြာမတူတော့ဘူးဆိုတော့စီးပွားရေးကိုအခြေခံစဉ်းစားတဲ့ထုတ်လုပ်မှုထုတ်ကုန်ပို့ကုန်တွေပေါ်မှာအခြေခံစဉ်းစားတဲ့ integrated approach ကြီးတစ်ခုလုံးအားလုံးဆိုတာဌာနတွေက define လုပ်တဲ့ဟာမျိုးကြီးတစ်ခုလုံးကကျွန်တော်တို့မတွေ့ရသေးဘူးเนาะအဲ့ဒီလိုဖြစ်လာမှပဲဘယ်ပို့ကုန်နဲ့ဘယ်ထုတ်လုပ်မှုပေါ်မှာမူတည်ပြီးကျွန်တော်တို့ကဘယ် ကျင်းတဲ့ခုမျိုးလူဝါဒနဲ့ကျင်းမှုပါတဲ့လူဝါဒတွေကိုစိတ်ထိတ်ထက်သွားမှကျွန်တော်တို့ကအဲ့လိုလုပ်လို့ရတယ်အဲ့ဒါဒီစိုက်ကြတဲ့အကုန်လုံးကိုတူညီစွာဆက်ဆံလို့တော့မရနိုင်ဘူးဒေသတွေကိုတူညီစွာဆက်ဆံလို့လည်းမရနိုင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ဒီတချို့ဒေသတွေစီးပွားရေးဆက်ဆံမှုတွေစီးပွားရေးလူဝါဒတွေစဉ်းစားတဲ့အခါမှာကျန်တဲ့သုံးသပ်ဖို့ဒီမှာဒါကလည်းစဉ်းစားကြရပါတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိတည်ရှိနေတဲ့စနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးကသဘောတူထားတဲ့အချက်ပါအစိုးရစနစ်ပြောင်းလဲဖို့လိုအပ်တယ်နဲ့ပတ်သက်လို့ဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပြပါတယ
်ကျွန်တော်တို့ရဲ့ဘီရိုကရေစီကြီးတစ်ခုလုံးကဝန်ကြီးခိုင်းတာကိုလုပ်မယ်ဆိုတဲ့ဘီရိုကရေစီကြီးအောက်မှာပဲရှိနေသေးတယ်အဲ့ဒီအရွယ်ကြီးတစ်ခုလုံးကိုကျွန်တော်ကမရွံ့နိုင်ဘူးနော်အဲ့ဒီအတွက်ကြောင့်မို့လို့တက်တက် unit တွေကဒါကြောင့်မို့ policy unit တွေဆိုတာကအဲ့ဒီလိုဟာတွေကိုစဉ်းစားပြီးတော့ silent method ကြီးစုပြီးပြုပြင်နေတဲ့ level ကိုဘိုးဒီလိုမှရှိတဲ့ဌာနချုပ်ကလောက်ရမှာဖြစ်တယ်အဲ့ဒါသူတို့အလုပ်တွေဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့သူတို့ဒီဒီနေ့တိုင်းအောက်ပါရှိတဲ့စင်းလောက်ကနေမှစီမံခန့်ခွဲမဲ့ကိစ္စတွေဘဝကြီးပဲသုံးရတဲ့ချားတဲ့ဟာမျိုးဖြစ်နေတဲ့အတွက်ကြောင့်သူတို့အလုပ်ကိုသူတို့မလုပ်ဘဲနဲ့အောက်ခြေအလုပ်မဲ့အလုပ်ကိုပဲဘဝကိုင်လုပ်နေတဲ့နေတဲ့ဟာကနေမထွက်နိုင်သေးတာဖြစ်နေတယ်ကြံစည်ကအဲ့ဒီထဲမှာရှိတယ်ဒါကြောင့်မို့နော်ဘယ်လဲသူရပဲတက်လာတက်လာအဲ့ဒါတွေမရှိလို့ရှိရင်ကျွန်တော်တို့အရွေးကြီးနေလိမ့်မယ်နော်အဲ့ဒါဒီအစိုးရပေါ်မှာဒီတက်လာတဲ့နိုင်ငံရေးအဖြစ်အစိုးရပေါ်မှာသာသွားပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဝိမာန်မီတာနဲ့လည်းမလုံလောက်ဘူးဒါကစနစ်ဆိုင်ရာတည်တနာဖြစ်တဲ့ institution ဆိုင်ရာတည်တနာဖြစ်တယ်